မြန်မာနိုင်ငံကို9ရက်ကြာခီရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန် M Shahida Head နဲ့မြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆန်းစုကြည်တို့ကြာတာပရင်းနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံသားချစ်ကြည်ရင်းနှီးမှုအိမ်နီးချင်းကောင်းပီတာမှုပေါ်ခြေကန်တဲ့ဆက်ဆံရေးမျိုးနဲ့အပြန်အလှန်နားလည်မှုရေရှည်အကျိုးဖြစ်ထွန်းမှုတို့အတွက်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်သွားကြဖို့တွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန် Shahida Head ဟာဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အထူးကိုယ်စားလှယ်တော်ဖြစ်တဲ့ဗုဒ္ဓဟူးနေ့ကပဲမြန်မာနိုင်ငံကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဒီမိုကရေစီတောင့်တင်းခိုင်မာစေရေးနဲ့အလုံးပါဝင်တဲ့လူအတိုင်းဝိုင်းတစ်ခုတည်ဆောက်ရေးကြိုးပမ်းမှုတွေပေါ်နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အစိုးရအသစ်ကိုလေးစားဂုဏ်ပြုထားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့စာအုပ်လဲနိုင်ငံသားရေးအတွင်းဝန်ကဒေါက်တာဆန်းစုကြည်ကိုပေးအပ်ခဲ့ပါတယ်။ဒါ့အပြင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေအလုံးကိုရိုးသားပွင့်လင်းစွာနှစ်နိုင်ငံပူးပေါင်းဖြေရှင်းကြဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အစဉ်နဲ့ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့မှတ်ကြားချက်တွေကိုနှွေးထွေးစွာတုံ့ပြန်ခဲ့ပြီးတော့တိုင်းရင်းသားပဋိပက္ခနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိန်ခေါ်ချက်တွေကိုအပြေရှားနိုင်ဖို့မြန်မာအစိုးရရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့အစိုးရတက်ကလှုပ်ဆောင်နေတဲ့ဆောင်ရွက်ချက်တွေကိုဒေါက်တာဆန်းစုကြည်ကပြောကြားခဲ့တယ်လို့ဒါကထွင်ပြသတင်းမှာဖော်ပြထားပါတယ်။